မနက်ကမှဆရာနာတိမှုဒီနေ့ဒီအချိန်ကာလရန်ကုန်နဲ့အနီးဝန်းကျင်မှာဒီအပိုင်းတင်းမာမှုတွေပိုပြီးကြီးထွားလာနိုင်တဲ့အတွက်လူညုံရေးရသတိထားကြဖို့မြန်မာနိုင်ငံရောအမေရိကန်နိုင်ငံသားတွေကိုအမေရိကန်တန်ယုံကဒီကနေ့ရက်စွဲနဲ့သတိပေးချက်ထုတ်ပြန်ပါတယ်။ဒီအပိုင်းလူအများစုဝေးတွာလာတဲ့နေရာတွေကိုရှောင်ဖို့နဲ့အပြင်မှာတွာလာတဲ့လူရှောင်မှုတွေတန်တဲ့နေရာလျှော့ဖို့အကြံပေးထားတာဖြစ်ပါတယ်။ကိုယ်လူညုံရေးကိုကိုယ့်ဘာသာကုန်သတ်စီရင်ပြီးတူတူတိတ်တိတ်နေထိုင်ကြဖို့သတိပေးထားသလိုတယ်လီဖုန်းဆက်သွယ်ရေးတွေပြတ်တောက်သွားနေတာကိုလည်းစူတင်စီစဉ်ထားကြဖို့သတိပေးပါတယ်။electronic ပစ္စည်းတွေကိုကြိုးပြီးအားသွင်းထားတာမျိုးလူဝရင်ရေနဲ့အစားအသောက်တွေချိုးတင်စုဆောင်ထားတာမျိုးနဲ့ရဲအတံကြောင့်ခိုးလုံနေထိုင်နေတဲ့နေရာမျိုးတွေအတွက်ပြင်ဆင်ဖို့ကအကြံပေးထားတာဖြစ်ပါတယ်။စစ်တွေးရေးတရောမှုတွေဖြစ်လာရင်တန်ယုံဘက်ကအချိန်နဲ့တပြေးညီသတင်းတွေထုတ်ပြန်ကြေညာပေးနေတာမျိုးရှိချင်မှရှိမယ်ဆိုတာကိုလည်းသတိပေးချက်မှပေါ်ပါပါတယ်။မြန်မာနိုင်ငံတွင်နိုင်ငံရေးပြည်နေမှုနဲ့အကြံဖတ်မှုတွေရှိခဲ့တာကြောင့်အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံသွားရင်သတိထားဖို့ဖြစ်နိုင်ရင်မသွားဖို့ကြီးသွားလာမှုဆိုင်ရာအဆင့်၄အထူးသတိပေးချက်အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်ထားတာပါ။ဒါဟာပြည်ပကြီးသွားလာမှုနဲ့ပတ်သက်ရင်အမေရိကန်နိုင်ငံရဲ့ဌာနရဲ့ထုတ်ပြန်သတိပေးချက်တွေထဲမှာအမြင့်ဆုံးအဆင့်ဖြစ်ပါတယ်။အရေးပေါ်အခြေအနေမှာအမေရိကန်ပြည်ထောင်စုဘက်ကအကူအညီအထောက်အပံ့တွေနဲ့အကန့်အသတ်ရှိနေဆိုတာအမေရိကန်တန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။